ကရှမီးယားဒေသမှာမနေ့တုန်းကပြစ်ချခံခဲ့ရတဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးထားတဲ့လေယာဉ်မှုကိုပါကစ္စတန်နိုင်ငံကပြန်လွှတ်ပေးမယ်ကြောင်းကြေညာလိုက်ပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့နှစ်နိုင်ငံကြားငြင်းချမ်းလိုတဲ့ဆန္ဒနဲ့အိန္ဒိယတိုက်လေယာဉ်မှုအဘိနန္ဒန်ဝါတမန်ကိုမနက်ဖြန်ပြန်လည်လွှတ်ပြောင်းပေးမယ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကဒီနေ့လွှတ်တော်မှာပြောကြားတဲ့မင်းကွန်းမှာပြောဆိုလိုက်တာပါ။ငြင်းချမ်းဆန္ဒကိုပြသလိုတာရောဆွေးနွေးညှိနှိုင်းမှုတွေအတွက်ခြေလှမ်းအစဖြစ်နေပါအိန္ဒိယတိုက်လေယာဉ်မှုကိုပြန်လွှတ်ပေးမှာဖြစ်တဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယတိုက်လေယာဉ်မှုကိုတော့ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကရှမီးယားဒေသကပါကစ္စတန်လေပိုင်နဲ့ထက်ဝင်လာတယ်လို့ဆိုတဲ့အိန္ဒိယတိုက်လေယာဉ်ကိုပြစ်ချခဲ့ပြီးတဲ့နောက်ဖမ်းဆီးထားတာပါ။နောက်ထပ်လေယာဉ်ဒဇင်းကိုလည်းပါကစ္စတန်ဘက်ကပြစ်ချခဲ့ပေမဲ့အိန္ဒိယပိုင်နဲ့မှပြစ်ချခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းပါကစ္စတန်နိုင်ငံကတိုက်လေယာဉ်ဒဇင်းကိုပြစ်ချခဲ့ကြောင်းပြောဆိုထားပေမဲ့ပါကစ္စတန်ကတော့မမှန်ကြောင်းငြင်းဆန်ထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတင်းမာမှုရောပါရေးအမေရိကန်ကကြားဝင်ကူညီနေတဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနိုင်ပိုင်းကြံမှာပဲပါကစ္စတန်ကအိန္ဒိယလေယာဉ်မှုကိုပြန်လွှတ်ပေးမယ်ကြေညာချက်ထွက်ပေါ်လာတာပါ။လေကြောင်းတိုက်ပွဲတွေကျင်းပပြီးနောက်ပါကစ္စတန်နိုင်ငံကလေပိုင်နက်ကိုပိတ်လိုက်တာကြောင့်ထိုင်းလေကြောင်းလိုင်းရဲ့ဘန်ကောက်မြို့ကနေဥရောပမြို့ကြီးတွေစီသွားမဲ့ခီးစဉ်တွေဖျက်ခဲ့ရပြီးခီးစဉ်9000လောက်ကလည်းတခြားနည်းနဲ့ခီးစဉ်နိုင်မှုကြိုးပမ်းခဲ့ကြပါတယ်။နောက်ပိုင်းမှာတော့ထိုင်းလေကြောင်းလိုင်းတွေကိုတရုတ်နိုင်ငံကလေပိုင်နက်အသုံးပြုခွင့်ပေးခဲ့ပါတယ်။အိန္ဒိယပိုင်ကရှမီးယားဒေသကပူဝါမာမြို့မှာစစ်သွေးကြွတွေရဲ့အထူးခံတက်ခိုက်မှုကြောင့်အိန္ဒိယပြည်သူစစ်40သေဆုံးခဲ့ရပြီးနောက်နှစ်နိုင်ငံကြားစစ်ဖြစ်လို့နေပါအခြေအနေနဲ့ကြုံနေရတာဖြစ်ပါတယ်။